အမေရိကန်နိုင်ငံဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နိုင်ငံတကာ COVID-19 ကာကွယ်ဆေးဆိုင်ရာ COVAX အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကူးစက်ရောဂါဆိုင်ရာ American ထိပ်တန်းပညာရှင် Dr. Anthony Fauci ကကျေးဇူးပြုနေမှာပြောကြားလိုက်ပါတယ
်။ I am also pleased to announce today that the United States plans to work multilaterally
American ပြည်တော်စုဟာ COVID-19 ကာယောဂါဆိုင်ရာတုံ့ပြန်ရေးနဲ့ကျန်းလည်နယ်လန်ထူရေးအတွက်နိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့စီစဉ်နေတယ်ဆိုတာကိုဝမ်းမြောက်ဝမ်းသာကြေညာကြောင်းပြောသွားတာပါ။သမ္မတဂျိုးဘိုင်ဒန်ကဒီကနေ့ပဲညွှန်ကြားလွှာထုတ်ပြန်မှာဖြစ်ပြီးဒီထက်မှာ American နိုင်ငံ COVAX မှာပါဝင်ဖို့နဲ့ဒီယောဂါဆိုင်ရာကာကွယ်ဆေးကုသမှုနဲ့အညီအမျှရရှိရေးအပြင်သုတေသနနဲ့ဖွံ့ဖြိုးရေးအတွက်ပါနိုင်ငံတကာလက်တွဲလှုပ်ဆောင်နေတဲ့ Act ကိုကူညီပံ့ပိုးဖို့တွေပါပါဝင်ကြောင်းပြောပါတယ်။ဒါအပြင်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအတွက်ငွေကြေးထောက်ပံ့မှုအပြင်အရင်အဖွဲ့ဝင်အဖြစ်နဲ့ရှေ့စဉ်ကပေးထားတဲ့ဂရိကဝတ်တွေအတိုင်းဆောင်ရွက်ဖို့ရှိကြောင်းလည်းပြောပါတယ်။ WHO နဲ့ပြန်ပြီးပူးပေါင်းဆောင်ရွက်မယ်လို့ဂရိပေးထားတဲ့ဂျိုးဘိုင်ဒန်ကသူသမရတာဝန်ယူပြီးပထမအနေမှာပဲဒီအမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒေါက်တာဖောက်ချီကပြောကြားလိုက်တာဖြစ်ပါတယ်။မနှစ်ကနှစ်ကုန်ပိုင်းမှာတရုတ်နိုင်ငံဝူဟန်မှာစတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတရုတ်ရဲ့ဖုံးကွယ်ထားမှုတွေကို WHO ကအကူအညီပေးနေတယ်လို့ဆွဆဲပြီးအရင်သမ္မတဒေါ်နယ်ထရမ့်က WHO အဖွဲ့ဝင်ဖြစ်ကနေအမေရိကန်နှုတ်ထွက်ကြောင်းမေလာထဲမှာကြေညာခဲ့တာဖြစ်ပါတယ်။ဒေါက်တာဖောချီရဲ့ပြောကြားချက်အတွက် WHO အကြီးအကဲ Tedros Ghebreyesus ကကြိုဆိုလိုက်ပြီးဒါဟာ WHO အတွက်ရောကမ္ဘာ့ကျန်းမာရေးအတွက်ပါသတင်းကောင်းရတဲ့နေ့ဖြစ်ကြောင်းပြောပါတယ်။